အပြည်ပြည်ဆိုင်ရာမိုးရေစေဝါထိန်းချုပ်ရေးပုတ်အဖွဲ့ INCB ကကမ္ဘာမိုးရေစေဝါဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာကိုထုတ်ပြန်ရမှာမြန်မာနိုင်ငံကအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာမှာဘိန်းဆိုင်ပျော်မှုဒုတိယအများဆုံးနိုင်ငံအဖြစ်ဖော်ပြချပါရယ်မြန်မာဘိန်းဆိုင်ပျော်ထုတ်လို့မှုက2006မှာအနိုင်ဆုံးကိုကျသွားပေမဲ့လည်းတဖြည်းဖြည်းနဲ့ပြန်လည်တိုးလာခဲ့တယ်လို့အစည်းအဝေးခန်းစာကဖော်ပြပါရယ်ဘိန်းဆိုင်ပျော်ထုတ်လို့မှုရဲ့90ရာခိုင်နှုန်းကရှမ်းပြည်မြောက်ပိုင်းကဖြစ်ပါရယ်မိုးရေစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရရှမ်းပြည်နယ်ရင်းဘိန်းဆိုင်ပျော်ထုတ်လို့မှုက2016ခုနှစ်မှာပိုးပြီးတော့တိုးလာတယ်လို့ပြောပါရယ်တစ်ချိန်ထဲမှာပဲမြန်မာနိုင်ငံတွင်မက်သက်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားထုတ်လို့မှုတွေတိုးလာနေပြီးတော့2016ခုနှစ်အတွင်းစိတ်ကြွဆေးပြားနှစ်တန်ခွဲကိုဖမ်းဆီးမိခဲ့ပါသေးတယ်ဒါအပြင်ဘိန်းဖြူနဲ့တခြားမျိုးရေးဆေးဝါးတင်မှုတွေဟာမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုမှာတိုးလာနေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါရယ်ကမ္ဘာတစ်ဝှမ်းမျိုးရေးဆေးဝါးထုတ်လို့သုံးဆမှုအကြောင်းဖော်ပြထားတဲ့အစိုးရခန်းစာကိုကြာတာပြည်နှစ်မှာ INCB ကထုတ်ဝေလိုက်တာပါမက္ကဆီကိုနိုင်ငံတွင်သုံးဆနေတဲ့ကုကိန်းလေးပုံသုံးမှုဟာမက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းကဝင်ရောက်လာတာဖြစ်တယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါရယ်